ထိုင်းနိုင်ငံတွင်မြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးပေါ်အကူအညီတောင်းနိုင်တဲ့ဘာသာစကားပေါင်းစုံအရေးပေါ်ဖုံးလိုက်တွေကိုခေါ်ယူနိုင်ဖို့အရေးထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့ကုလသမဂ္ဂအပါအဝင်အလုပ်သမားရေးလှုပ်ရှားတဲ့တိုင်းဒေသအဖွဲ့ပေါင်းစုံကပူးပေါင်းဆောင်ရွက်နေကြပါပြီ။ဒါနဲ့ပတ်သက်လို့ UNIP ကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်။ထိုင်းမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာပူးပေါင်းလှုပ်ရှားမှုစီမံကိန်းတွေကိုလူကုန်ကူးမှုအဖြစ်များတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်နဲ့ထိုင်းနိုင်ငံတဝန်စတင်အကောင့်ထည့်ဖော်နေပြီးဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်လူကုန်ကူးမှုတိုက်ဖျက်ရေးနှစ်ဖက်ဆက်ဆံရေးယုံတွေဖွင့်လှစ်ပြီးနယ်စပ်ကနေတဆင့်လူကုန်ကူးမှုတွေမဖြစ်အောင်တားဆီးနိုင်မှုပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံတွင်24နာရီနောက်ယုံချိန်နေအတွင်းအရေးပေါ်အကူအညီတောင်းနိုင်တဲ့အဖွဲ့အစည်းတွေရဲ့ဖုံးနှံမဲ့ပါလက်ကန်းစာဆောင်တွေကိုလည်းထိုင်းနိုင်ငံတဝန်အလုသမားတွေရှိတဲ့နေရာတွေမှာအလုသမားရေးလှုပ်ရှားသူတွေကပညာပေးဖြန့်ဝေပေးထားတာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအလုသမားတွေအတွက်အရေးပေါ်အကူအညီတွေအမြန်ဆုံးပေးနိုင်အောင်အဓိကဆောင်ရွက်ပေးနေတာဖြစ်တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးကုလသမဂ္ဂစီမံချက်အဖွဲ့ UNIAP ကအရေးပေါ်ဖုန်းလိုင်းတာဝန်ခံဦးမော်ရစ်က VOA မြန်မာပိုင်းကိုပြောပါတယ်။
အဓိကတော့ကျွန်တော်တို့ဒီ hotline ကို set up လုပ်တယ်ဆိုတာကဒီနိုင်ငံ MOU အစီအစဉ်နဲ့ migrant worker တွေကို illegal နဲ့ legally ဖြစ်အောင်လေအဲ့ဒီ information တွေကိုပေးဖို့ပြီးတော့တို့အတွက် trafficking နဲ့ပတ်သက်ပြီးတော့မှအချက်လက်လေးတွေသိအောင်ရအောင်ပြီးတော့လိုအပ်တဲ့အကူအညီလေးတွေကိုအချိန်မီကူညီနိုင်ဖို့အတွက်ဒီအရေးပေါ်ဒီ hotline ကိုလုပ်ထားတာပေါ့နော်ဆိုတော့ဒီမှာတော့အခုလောလောဆယ်တော့ဒီmigrant register do now temporary passport process the arai ne bi ra mou na nai ngan ga ni tin twin la de kaisa ne pat de bi a ye de arai de do adika tha bi kho la ro mya de ta kha le jaw le trafficking case le kho la la shi de lo trafficking information le kho la la shi de labor exploitation le ta bo de khu a sai yon a lou yon ma belo a khe khe de phit le ba de belo gao mo phya khan le a lou shin a lou khan bi ro ma ha ru la da ma pi da ro do ye passport de ko tain tha da ro pwe sa ga ကနေတဆင့်ကနေခေါင်းမုတ်ဖြတ်ခံတာတို့ရေအဲ့မျိုးလေးတွေပေါ့
ဒီအရေးပေါ်ဖုန်းလိုင်းတွေကိုတရားဝင်အလုပ်လုပ်ကိုင်ခွင့်ဆိုင်ရာအလုပ်သမားရေးဆိုင်ရာကိစ္စတွေအလုပ်သမားခွင့်ရေးချိုးဖောက်ခံနေရတဲ့အခြေအနေတွေနဲ့ထိုင်းနိုင်ငံတွင်တရားဥပဒေဆိုင်ရာတို့သိလို့တဲ့အချက်တွေကိုဆက်သွယ်မေးမြန်းကြတာများတယ်လို့ဆိုပါတယ်ဒီလိုမျိုးဆက်သွယ်မေးမြန်းလာတဲ့အခါမှာထိုင်းနိုင်ငံရောက်မြန်မာလူမျိုးအပါအဝင်တိုင်းရင်းသားလူမျိုးပေါင်းစုံအတွက်ဘာသာစကားအခက်အခဲမရှိရလေအောင်အလုပ်သမားရေးလှုပ်ရှားနေသူတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကလည်းအရေးပေါ်ဖုန်းလိုင်းဆက်သွယ်မှုမှာဝိုင်းဝန်းကူညီဆောင်ရွက်ပေးကြတယ်လို့ UNIAP ကအရေးပေါ်ဖုန်းလိုက်တာဝန်ခံဦးမော်ရစ်ကပြောပြပါတယ်
ထိုင်းနိုင်ငံမှာဆို Migrant Working Group အဖွဲ့စီရှိတယ်ခွဲတွေကနေပြီးတော့မှ information ပေးတာတွေရှိတယ်အဲ့ဒီအဖွဲ့နဲ့လည်းကျွန်တော်တို့ကပူးတွဲပြီးလုပ်တဲ့အခါကျလို့ရှိရင်တဘောတစ်ခုကမြန်မာစကားမပြောတတ်လူဟိုမတဲခွဲတဲ့ဟာမျိုးဆိုလို့ရှိရင်ခုနကျွန်တော်ရဲ့ partner organization တွေပေါ့လေ NGO တွေနဲ့တွဲပြီးတော့မှလုပ်ပေးတာတွေရှိတယ်ဘောတစ်ခုကကျွန်တော်စီခေါ်လာပြီဗျာကရင်လို့ပြောတယ်ဆိုလို့ရှိရင်ကျွန်တော်ကရင်လို့ပြောတတ်လို့ရှိရင်သူကပြောင်းတော့ကရင်လို့ပြောသေးတယ်ဟိုကဗမာလူလည်းပြောတတ်တာတိတ်မလဲမဝဲဘူးရှမ်းလို့ပို့ပြီးတော့ပြောတတ်ဆိုတော့ Map Foundation တို့ပါလို့ရှိရလေအမဟိုချင်းမိုင်မှာအခြေစားတဲ့ Map Foundation တို့နောက်တခြားသော Red Tide Foundation တို့တခြားသော LPN လို့ခေါ်တဲ့အဖွဲ့အစည်းတွေ NGO တွေအများကြီးပါလား International NGO World Vision တို့ IOM တို့အဲ့မျိုးတွေကိုကျွန်တော်ပြန်တော့ refer လုပ်တယ်ခဏ
ရွှေပြောင်းလူသမားတွေအနေနဲ့မိမိတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတရားဥပဒေကြောင့်အမြန်ဆုံးဖြေရှင်းနိုင်မှုထိုင်းမြန်မာထိုင်းရှမ်းမြန်မာကရင်စကောကရင်ပို့ကရင်ရခိုင်မွန်စတဲ့တိုင်းရင်းသားဘာသာစကားပေါင်းစုံနဲ့24နာရီအတွင်းဒါမှမဟုတ်ရုံးချိန်အတွင်းအရေးပေါ်ဖုန်းလိုင်းတွေမှာအကူအညီတောင်းနိုင်တယ်လို့ထိုင်းနိုင်ငံတွင်လူကုန်ကူးမှုဆိုင်ရာအရေးပေါ်နံပါတ် 1300 ကိုလည်းခေါ်ဆိုနိုင်တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးကုလသမဂ္ဂစီမံချက်အဖွဲ့ UNIAP ကဆိုပါတယ်ရှင်